မင်္ဂလာပါခင်ဗျာ AOR ရဲ့အတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်အခုနားဆင်ရမှာကတော့ AOR ကပတ်စင်တင်ဆက်နေတဲ့အရီတစကားဝိုင်းအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြဝတီဘလောက်ရေးပါတယ်လဲဆိုတဲ့ကောင်းစဉ်နဲ့ကျွန်တော်တို့ဆွေးနွေးသုံးသပ်သွားကြမှာဖြစ်ပါတယ်ကျွန်တော်ကတော့ AOR မြန်မာပိုင်းအရီတကျော်ခပါကျွန်တော်နဲ့အတူတူဆွေးနွေးမဲ့သူကတော့ AOR ရဲ့အရီတဂျုတ်ကိုအောင်စောဖြစ်ပါတယ်ကောင်းစောမင်္ဂလာပ
ါမင်္ဂလာပါကိုကျော်ခ
โอเคအခုလက်တလောမှာတော့ဟိုဒီထိုင်းမြန်မာနယ်စပ်မြဝတီမြို့မှာဖြစ်နေတဲ့စစ်ဆင်ရေးတွေဟာလူစိတ်ဝင်စားမှုအမြင့်ဆုံးအခြေအနေကိုရောက်နေတာတွေ့ရပါတယ်ဒီနှစ်ပတ်အတွင်းမှာပဲဟိုဒီကော့ကရိတ်နဲ့မြဝတီမြို့ဂျာထဲမှာရှိတဲ့ဒီစစ်ကောင်စီတပ်ရဲ့တပ်စခန်းတွေကိုဒီတိုက်ခိုက်သိမ်းပိုက်လိုက်လို့တချို့နေရာတွေမှာလည်းဟိုလက်နက်ချအလင်းဝင်တာတွေကိုရှိတဲ့အခါကြတော့ဒီတိုက်ပွဲအချိန်ကအရန်မြင့်လာတာပေါ့နောက်ဆုံးတော့ဒီမြို့သိမ်းတဲ့အခြေအနေတွေလည်းပါတာပေါ့လေဆိုတော့ဘာကြောင့်ဒီအခြေအနေတွေကဒီစိတ်ဝင်စားစရာကောင်းနေတာလဲဘာကြောင့်ဒီလိုလူတွေစိတ်ဝင်စားမှုမြင့်တက်နေတာလဲဒီအခြေအနေနဲ့ပတ်သက်ပြီးတော့သုံးသပ်ပါအောင်ကောင်းဆုံ
းဟုတ်ကဲ့ကိုကျော်ကကျွန်တော်တို့မှတ်မိလားမသိအော်တိုဘာလာကစပြီးကျွန်တော် 1027 ကိုကျွန်တော်ကာဗာလုပ်ခဲ့တာမြန်မာမီဒီယာတွေရောပြပမီဒီယာတွေရောပေါ့နော်ဆိုတော့အော်တိုဘာကနေကျွန်တော်တို့အခု April အထိ6လအကျော်6လကျော်အထိကျွန်တော်တို့ကဒီတိုက်ပွဲသတင်းတွေကိုကျွန်တော်ကာဗာလုပ်တဲ့ခါမှာပထမဆုံးစခဲ့ရတာကရှမ်းပြည်ရှေးမြောင်နဲ့စခဲ့တာပေါ့နော်အလောက်ကမ်းမျိုးကြာသွားတဲ့သတင်းအဲ့ဒါနေစခဲ့ပြီးကျွန်တော်တို့တောင်ပိုင်းကိုရွေ့လာတာကျွန်တော်တို့တွေ့ရတယ်အဲ့တောင်ပိုင်းမှာတော့အခုပြောတဲ့သတင်းကတော့မြောက်ရီကြာသွားပြီဆိုတဲ့သတင်းဖြစ်ပါတယ်အဲ့တော့မြောက်ရီဘက်ကပြည်သူတွေဟလာအရက်သားတွေထိုင်းဘက်ကကူပြောင်းလာတာတွေ့ရတယ်နောက်ဆုံးပဲရတဲ့မြေပြင်သတင်းတွေအရဆိုရင်လည်းဟလာအများစုထွက်လာတဲ့အကြောင်းရင်းကတော့လေကြောင်းရံကိုကြောက်ပြီးထွက်ပြေးလာသူတွေများတာကိုကျွန်တော်တွေ့ရတာဖြစ်ပါတယ်ဆိုတော့ဒီနေ့ကျွန်တော်တို့အတန်သွင်းနေတဲ့ April 17ရက်နေ့မှာပဲကရင်တပေါင်းစုနဲ့ PDF အဖွဲ့တွေကနေမြောက်ရီမြို့တွေဝင်ရောက်နေပြီဖြစ်တယ်တက်ဆွဲနေရယူထားပြီးဖြစ်ပါတယ်အဲ့တော့နောက်ဆုံးပဲမြောက်ရီမြို့ရဲ့မစ္စောင်းတက်ကလည်းလက်နက်ချသွားပြီလို့ကျွန်တော်တို့သိရပါတယ
်စစ်တပ်ကလည်းဒီအခြေအနေနဲ့ပတ်သက်ပြီးတော့ဟလာမြောက်ရီကြမသွားဖို့အတွက်ကိုအများကြီးကြိုတင်ပြင်ဆင်ခဲ့တာတွေတွေ့ရတယ်ဒီမြေပြင်အခြေအနေမှာပေါ့နော်ဒီပြီးခဲ့တဲ့အပတ်တွေထဲမှာပဲကော့ကရိတ်ကနေမြောက်ရီတွင်းမှာရှိတဲ့ဒီလမ်းကြောင်းပေါ်မှာအရေးပါတဲ့စစ်စခန်းတွေကိုဒီ KNLA ဦးဆောင်တဲ့ဒီတော်လန်တပ်ဖွဲ့အင်အားပူးပေါင်းအင်အားစုတွေကတိုက်ခိုက်သိမ်းပိုင်လိုက်တာရှိတယ်အဲ့ဒီထဲမှာတင်ငန်းကြီးနောင်ဆိုလို့ရှိရင်ဒီ viewer alike ကိုဟလာဒီလက်နက်ချခဲ့တာရှိတယ်ဟလာဒီအင်အား600ကျော်လောက် viewer မှုပါဝင်လက်နက်ချခဲ့တာရှိရဲ့ဒီအခုနာကွန်ဆော်ပြောတဲ့ဒီမျိုးဆောင်တက်ကတော့အာခလာယာ295ကတော့နောက်ဆုံးပိတ်တက်ဖြစ်ပါတယ်ဒီတက်ကမင်းညာထွက်ပြေးသွားကြတဲ့အတွက်ဒီနေရာကိုအားလုံးဟလာဒီမြောက်ရီမြို့ထိကျုံနိုင်လိုက်တာလို့ပြောလို့ရတာပေါ့ဆိုတော့ဒီမြောက်ရီမြို့စစ်တက်ကပြန်သိမ်းဖို့အတွက်ကြိုးပမ်းနေတာတွေလည်းရှိတယ်အခုမြေပြင်ဝေဟင်နေနဲ့စစ်ဆင်ဖို့ကြိုးစားနေတယ်ဆိုတော့သတင်းတွေကလည်းကျွန်တော်တို့ကြားနေတယ်ဆိုတော့မြောက်ရီကဘလောက်ထိအရေးပါလဲပေါ့ဘလောက်အရေးကြီးလို့လဲပေါ့ဆိုတော့ဒါနဲ့ပတ်သက်ပြီးလဲဆွေးနွေးပါအောင်ပေါ့ဆို
တော့မြောက်ရီကအရေးကြီးလားအရေးပါပါတယ်မြောက်ရီကထိုင်းမြန်မာကုန်သွယ်ရေးလမ်းကြောင်းရဲ့အဓိကမြို့ဖြစ်ပါတယ်2023 2024စီးရင်စရာတွေအရဆိုရင်တော့ထိုင်းမြန်မာမြန်ဆောင်မြောက်ရီ trade value ကိုတန်ဖိုးပြန်ကြည့်မယ်ဆိုရင်ဒေါ်လာ4ဘီလီယံလောက်ရှိတယ်လို့ကျွန်တော်တို့ကန်မန်းထားပါတယ်ဆိုတော့မြောက်ရီရဲ့အနည်းတစ်ဝိုက်မှာပြီးခဲ့တဲ့3-5လစပြီးတိုက်ပွဲတွေအရှိန်မြင့်တဲ့အချိန်တွေစပြီးတော့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအခက်အခဲတွေအများကြီးရင်ဆိုင်နေတာကိုကျွန်တော်တွေ့ရတယ်ကုန်သွယ်စီးဆင်းမှုတွေရပ်တန့်နေတာကျွန်တော်တွေ့ရတယ်ဒီနေ့ဒီအချိန်မှာဆိုရင်တော့မြောက်ရီမဲဆော့ကုန်သွယ်ရေးရပ်တန့်နေပြီလို့ကျွန်တော်တို့ပြောလို့ရမှာဖြစ်ပါတယ်ဒါကြောင့်လဲထိုင်းကုန်သွယ်များအသင်းရနေပြီးတော့အမြန်မာပြည်ပို့ကုန်တွေကိုတောင်ပိုင်းဘက်ကိုလှည့်ပြီးတော့မြန်မာဘက်ကနေပြန်ပို့နေရတယ်လို့ပြောကြတာကျွန်တော်တွေ့ရတယ်ဒါဆိုရင်စစ်ကောင်စီတွက်ကရောလို့ကျွန်တော်မေးမယ်ဆိုစစ်ကောင်စီတွက်ကဒါအကြီးမားဆုံးဆုံးရှုံးမှုတစ်ခုလို့ကျွန်တော်တို့တွက်ဆလို့ရပါတယ်။အဲသူတဲ့အကြီးကျယ်ထိနာစေတယ်အချက်တကွဲအကျိုးနည်းဖြစ်စေတယ်ဆိုတာတော့တန်တရာရှိစရာမလိုပါဘူး။ကျွန်တော်တို့လောက်ကင်မှာဖြစ်ခဲ့တာတော့မတူဘာကြောင့်လဲဆိုထိုင်းနိုင်ငံမှာ media access ကအရင်များတယ်ဒီနေ့ဒီချိန်မှာမြန်မာပြည်မှာဘာတွေဖြစ်နေတယ်ဆိုတော့ထိုင်း media တွေရောနိုင်ငံက media တွေရောမြန်မာ media တွေရောမြန်မြန်ကိုတွေ့နေရဖြစ်ပါတယ်ကျွန်တော်တို့တိုင်မန်းကြောင်းပြန်ကြည့်မယ်ဆိုရင်1980ကာလ1990ဝန်းကျင်ကာလမှာ ဒီတောင်ရင်မြစ်တကြောကိုဘယ်သူတွေထိန်းသိမ်းခဲ့လဲဆိုပြန်ကြည့်မယ်ဆို KNU ပဲဖြစ်တာတွေ့ရတယ်။အဲ့ဒါ KNU ရဲ့တဖွဲ့ပဲရှိခဲ့တာပေါ့နော်။ဒါပေမဲ့အဲ့ဒီအချိန်ကာလတွေမှာမြောက်ဝတီကိုတိမ့်ဖို့စူးစမ်းရတာမျိုးကျွန်တော်တို့မတွေ့ခဲ့ရအောင်။မရှိခဲ့ဘူး။ဒါပေမဲ့မြောက်ဝတီပတ်ပတ်လည်မှာရှိတဲ့အဲမက်တဝေါ်တို့အမဘိုဂေတို့မက်တရောထတို့နာမည်ကြီးဌာနချုပ်တစ်ခုဖြစ်တဲ့မနာဘလောတို့အိုက်စကန်နေ1990ရာနေ1995အတွင်းမှာမြန်မာစစ်တပ်ကခြေမုံတိမ့်ပိုင်ခြင်းကိုခံခဲ့ရတာဖြစ်တယ်။ဒါအပြင်ကရင်အဖွဲ့တွေကလည်းအစိတ်စိတ်မုံမုံကကွဲခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်။ဒါကတမိုင်းကြောင်းပေါ့နော်။ဒါပေမဲ့အဲ့ချိန်မှာတခုထူးခြားတာပါလဲဆိုစစ်တပ်နဲ့ပေါင်းပြီးတော့နေကြာဆောင်တဲ့ BGF ကရင်အဖွဲ့တွေအင်အားနဲ့ပေါ်လာတာပဲဖြစ်ပါတယ
်။ဒီမြောက်ရီမျိုးသိန်းတိုက်ပွဲကိုဆင်နွှဲဖို့ဆိုလို့ရှိရင်ဟလာကြည့်ရမယ်ဆိုလို့ရှိရင်ဒီ BGF ရဲ့အခန်းကဏ္ဍကိုကျွန်တော်မေ့ထားလို့မရအောင်။ဘာလို့လဲဆိုတော့မြောက်ရီမှာ BGF ကအရန်ရေးပါပါတယ်။ BGF အင်အားကိုလက်နက်ကောအပြည့်စုံနေရာရောရှိနေတဲ့အဖွဲ့အစည်းဖြစ်တယ်ဆိုတော့ BGF နဲ့ဘယ်လိုသဘောတူညီချက်တွေရထားသလဲပေါ့နော်အခုဖြစ်နေတဲ့စစ်ပွဲမှာ BGF ကလုံးဝဒီစစ်တပ်ကိုကူညီခဲ့တာမရှိဘူးလို့တောင်ပြောလို့ရတယ်နောက်ဒီဘက်ကိုကူနေတယ်ဆိုတဲ့အခြေအနေတွေကိုမြင်ရတယ်ပေါ့နော်တကယ်ဆိုလို့ရှိရင်မြောက်ရီမျိုးတဲ့ဝင်ဖို့ဆိုတာ BGF ရဲ့မိစိမ်းမပြရင်တော့ဝင်လို့မဖြစ်နိုင်ဘူးဝင်လို့မလွယ်ဘူးဆိုတော့ဟိုတုံးသက်ချက်တွေတောင်ရှိနေတယ်ဆိုတော့ဆိုတော့ဒီ BGF ရဲ့အရေးပါပုံမြောက်ရီမှာဖြစ်နေတဲ့အခြေအနေမှာ BGF ရဲ့အခန်းကဏ္ဍပေါ့ဒါနဲ့ပတ်သက်ပြီးလဲနည်းဆွေးနွေးပါဦးကော
ကျွန်တော်မြင်တော့ dynamic ကအရန်ပြောင်းနေတယ်ထင်တယ်ကျွန်တော်တို့မြေပြင်ရဲ့အနေအထားတွေမှာ dynamic ကအရန်ပြောင်းသွားပြီကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်ပြီးလေးလာသုံးသက်ရေးသားတဲ့သူတွေလည်းမျက်စိလဲသွားနိုင်စရာတွေအများကြီးရှိနေတယ်ကျွန်တော်တို့ဒီနေ့တွေ့နေရတဲ့အပြောင်းလဲနေတဲ့အမြေပြင်ကအခြေအနေတွေကကျွန်တော်တို့ကြိုးရင်းခံမှန်းတာတွေတော့မှားသွားနိုင်တာတွေရှိတယ်။ဘာကြောင့်လဲဆိုတော့ခုနလိုမျိုးပေါ့နော်။ဒီမြောက်ရီသိမ်းမဲ့ကိစ္စမှာ KNU နဲ့ PDF တပ်ပေါင်းစုနဲ့ရနိုင်ဖို့ဆိုတာမလွယ်ပါဘူး။ကိုကျော်ကထောက်ပြခဲ့တယ်လို့ပဲ။အဲ့တော့မြောက်ရီမြို့ရင်းမှာနေအရင်ကတည်းကထိုင်ထားတဲ့ BGF အဖွဲ့ကနှစ်ဖွဲ့လောက်ရှိတယ်။အင်အားကိုကျွန်တော်တို့ခံမှန်းကြည့်မယ်ဆိုအနည်းဆုံး3000 4000 5000ဝန်းကျင်မှာရှိနိုင်တယ်။လည်းနဲ့အပြည့်စုံရှိတယ်။အဲ့ဒီအဖွဲ့တွေကအရင်တုန်းကဆိုရင်တော့နာဝဒနာဖာနဲ့ပူးပေါင်းခဲ့တဲ့နေချားဆောင်တက်တွေဖြစ်တယ်စစ်ကောင်စီပေါ်တဲ့အချိန်မှာလည်းစစ်ကောင်စီနဲ့အလုပ်လုပ်ခဲ့တဲ့ဖွဲ့တွေဖြစ်တယ်။ဒါပေမဲ့ဒီနေ့ဒီချိန်မှာတော့သူတို့တွေရည်တည်ချက်ပြောင်းလာတာကိုကျွန်တော်တွေ့ရတယ်။ဒါဟာလည်းစစ်ကောင်စီတဲ့အလုံးကိုထိနာစေတဲ့အချက်တစ်ချက်လို့ကျွန်တော်ကတော့ထင်တာပေါ့နော်။ဆိုတော့ဒါပေမဲ့ဒီဘက်ကပေါင်းတဲ့အဖွဲ့တွေကဘလောက်ထိခိုင်မာသလဲဆိုတာတော့ကျွန်တော်တို့ပြောလို့မရပါပဲ။ဒီမြောက်ရီမျိုးကိုတိန်းတဲ့အခါမှာတော့ BGF ကအခန့်ကဏ္ဍအလုံးရေးပါတော့ကျွန်တော်တွေ့ရဖြစ်ပါတယ်။
ခုနားဆင်နေရတာကတော့ AOD သတင်းဌာနကတင်ဆက်နေတဲ့အရီတစကားဝိုင်းအစီအစဉ်ဖြစ်ပါတယ်။ကျွန်တော်တို့ကြားသိထားရတဲ့မြေပြင်သတင်းအချက်လက်တွေအရဆိုလို့ရှိရင်လည်းဟလာ BGF ကစစ်ကောင်စီအောက်မှာဟလာဩဇာခံအနေနဲ့မနေတော့ဘဲနဲ့မှဟလာဒီကိုယ့်ဟာကိုတီထောင်မှုဆုံးဖြတ်လိုက်တယ်။အဲ့ဒီဟာကိုလည်း BGF ကို KNA ဆိုပြီးတော့ KN မျိုးသားတက်မတော်ဆိုပြီးတော့ဟိုဖွဲ့စည်းလိုက်တယ်ဆိုပြီးတော့ပြီးခဲ့တဲ့လာပိုင်းကကျွန်တော်တို့စသိရတယ်အခုဆိုလို့ရှိရင်လည်းဒီထိပ်ပိုင်းခေါင်းဆောင်တွေတချို့ကကျွန်တော်တို့ပြောတာသူတို့ဒီ VJ ဝစ်စုံလက်တော်ဝစ်ထားပြီမဲ့ဒီလကုံဒီ April လကုံမှာသူတို့ KNA ဝစ်စုံနေနဲ့ဘက်တစိတ်တွေကိုပြောင်းလဲဝစ်ဆင်တော့မယ်လို့ပြောတယ်အခုလက်ရှိမြောက်ရီမြို့ကိုလည်းသူတို့ကနေပြီးတော့ကူပြီးတော့ထိန်းထားပေးတယ်ဆိုပြီးတော့လည်းကျွန်တော်တို့ပြောရတာရှိရဆိုတော့သူတို့ရဲ့အင်အားကဒီလက်ရှိအချိန်မှာသူတို့နောက်ထပ်သူတို့ရှိကိုဝင်လာတဲ့စစ်တီအင်အားတွေနဲ့ဆိုတောင်းကနန်းလောက်ရှိတယ်လို့တောင်းမှာပဲကျွန်တော်တို့မြေပြင်သတင်းတွေရတာရှိတယ်ပေါ့လေဆိုတော့စစ်တပ်အတွက်ကတော့ဒီခုနကွန်ဆော်ပြောသလိုမျိုးပေါ့နော်တော်တော်ကိုဒီဖြစ်စဉ်ကသူတို့ကိုတော်တော်အထိနာစေတဲ့ဖြစ်စဉ်လို့ပြောလို့ရတယ်ပေါ့နော်ဆိုတော့နောက်တစ်ခုကဒီဖြစ်စဉ်နဲ့ဖြစ်နေတဲ့အခြေအနေဟာဒီထိုင်းမြန်မာနှစ်နိုင်ငံရဲ့နယ်စပ်တကြောမှာဖြစ်နေတာဖြစ်တယ်ဒီမြန်မာပြည်မှာဖြစ်နေတဲ့ဒီမြောက်ရီနဲ့ဒီကော့ဂရိတ်ဘက်ချမ်းမှာဖြစ်နေတဲ့အခြေအနေတွေဟာဒီထိုင်းကိုလည်းတော်တော်လေးဟိုရိုက်ခတ်မှုတွေကြီးကြီးမားမားရှိတယ်လို့ပြောလို့ရပါတယ်ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းကဘယ်လိုတုံ့ပြန်လာမလဲဘယ်လိုထင်လဲဒါနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ထိုင်းတုံ့ပြန်မှုမပြောခင်ကျွန်တော်ကဘာဖြည့်ပြီးပြောခြင်းလဲဆိုတော့ကျွန်တော်တို့ဒီမြောက်ဝတီဘက်မှာကျွန်တော်တို့အခု actor တွေကိုကြည့်မယ်ဆိုရင်ကျွန်တော်တို့ KNU KNLA PDF ပြီးတော့ခုန BGF အဖွဲ့တွေရှိတယ်ပေါ့နော်အဲဒါအပြင်ကျွန်တော်တို့ဒ တတိထားမှာကျွန်တော်တို့သိထားတာကျွန်တော်တို့သိထားတာပါလဲဆိုကျွန်တော်တို့ကိုယ်တိုင်ဒီကိစ္စနဲ့ investigate လုပ်ပြီးရေးခဲ့တာကတော့ဒီကာစီနိုတွေရှိတယ်တရားဝင်လောင်းကစားအဖွဲ့တွေရှိတယ်ပြီးတော့ Chinese criminal တွေရှိတယ် Chinese mafia တွေရှိတယ်ပေါ့နော်အဲ့ဒါတွေကလည်းအဲ့ဒီဒီမြောက်ရီတပွိုက်မှာပဲဟလာသူတို့လှုပ်ရှားဆောင်ရွက်နေတာကိုတွေ့ရတယ်အဲ့ဒီအဖွဲ့တွေကိုလည်းဟလာကာဝယ်ဆောင်ရှောက်ထားတာကမြန်မာစစ်တပ်နဲ့မြန်မာစစ်တပ်နဲ့ BGF အဖွဲ့တွေဖြစ်တယ်ပေါ့နော်ဆိုတော့နောက်ပိုင်းကျရင်တော့ဒီမြဝတီမှာရှိတဲ့အဲခုနကျွန်တော်ပြောတဲ့ဒီတရုတ် criminal ရဲ့ကိစ္စတွေအာ online scamming ကိစ္စတွေကိုဘယ်လိုကင်တွယ်ကြမလဲဆိုတာတော့ကျွန်တော်တော့စိတ်ဝင်စားတယ်အဲ့တော့ကဲခုနကိုကျော်ခမေးသွားတဲ့ဒီထိုင်းစိုးကဘယ်လိုတုံ့ပြန်တယ်လဲဆိုတဲ့ကိစ္စပေါ့နော်ဒီနေ့မြဝတီမှာဖြစ်နေတဲ့ဒီစည်ရေးချီနေပြီးတော့စစ်ပြေးရှောင်နေရဲ့အနေအထားအခြေအနေနေဆက်ကုံတွေရပ်တန့်သွားတဲ့ကိစ္စတွေကထိုင်းနိုင်ငံအတွက်လည်းတကယ်ကိုစိန်ခေါ်မှုဖြစ်တယ်လို့ကျွန်တော်တို့နံပါတ်1သုံးသပ်လို့ရပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်း3နှစ်အတွင်းမှာမြန်မာစစ်တပ်ကဘလောက်အင်အားချိနဲ့ရိုင်းနေနေပြီလဲဆိုတာကိုလည်းမဲဆောက်ကန်တကူကနေထိုင်ပြီးတော့မျက်မြင်ကိုတွေ့အထိုင်းနေကိုယ်တိုင်ကကြည့်လို့ရတာဖြစ်ပါတယ်။ဒါကြောင့်လည်းလုပ်ငန်းရဲ့3ရက်ကထိုင်းဝန်ကြီးချုပ်ဆက်တာထဝီစင်ကိုယ်တိုင်ကထွက်ပြီးတော့မြန်မာစစ်တပ်ကအင်အားရိုင်းနေနေတာဖြစ်တယ်ဆိုတော့သူကိုယ်တိုင်ကထွက်ပြီးပြောဆိုသွားတာဖြစ်ပါတယ်။အဲဒီလိုထွက်ပြောတဲ့အတွက်ကြောင့်လည်းမြန်မာစစ်ကောင်စီကဘလောက်ဒေါကံမလဲဆိုတော့ကျွန်တော်တို့မသိနိုင်ဘူးပေါ့နော်။ထိုင်းဝန်ကြီးချုပ်ကလုပ်ငန်းရဲ့3ရက်အတွင်းမှာပဲကြီးတဲ့ဦးစီးချုပ်မြို့သားလုံခြုံရေးကောင်စီရဲ့အကြီးအကဲပြီးတော့နိုင်ငံခြားရေးဝန်ကြီးအပါအဝင်သူတို့ရဲ့ထိပ်တန်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အတူအရေးပေါ်အစီအစဉ်တစ်ခုကိုဘန်ကောက်မှာကျင်းပခဲ့ပါတယ်။အဲဒီကျင်းပခဲ့တဲ့ကြောင်းရင်းကတော့မြန်မာအရေးနဲ့ပတ်သက်ပြီးသူတို့ဆွေးနွေးကြတာဖြစ်ပါတယ်။တိုင်းနောက်ပိုင်းမှာတော့ထိုင်းဘက်ကနေပြီးတော့နေဆက်မှာတက်တွေပို့ပြီးချထားတာကျွန်တော်တို့တွေ့ရတယ်။ဒီနေ့ဆိုရင်တော့တက်တွေအလုံးကြီးနဲ့ချထားတာကိုကျွန်တော်တွေ့ရတာဖြစ်ပါတယ်။ထိုင်းဘက်ကတရားဝင်ထွက်ပြောတာကတော့ထွက်ပြေးမြန်မာဘက်ကထွက်ပြေးလာလူသိန်းလောက်ကိုတော့လက်ခံထားနိုင်မယ်လို့ပြောပါတယ်။ဒါအပြင်ထိုင်းလက်ရှိထိုင်းစိုးရနေပြီးတော့မြန်မာစစ်လေမြန်နေထိုင်းလေပိုင်တဲ့ထိုးအဝင်ခံမှာမဟုတ်ဘူးဆိုတော့လည်းသူကထွက်ပြီးတော့ထုတ်ပေါ်ဖြောကြားထားတာကိုကျွန်တော်တွေ့ရတယ်။ဘာကြောင့်လဲဆိုရင်လုပ်ငန်းနှစ်နှစ်ကဆိုရင် MiG 29လေယာဉ်စစ်ကောင်စီဘက်ကလေယာဉ်ထိုင်းပိုင်နဲ့နေမြေတွေကိုဝင်ခဲ့တယ်။ဘုံကျိန်းနဲ့ဝင်ခဲ့တာဖြစ်တယ်။အဲ့ဖြစ်ခဲ့မှုတွေအဲ့တုန်းကအစိုးရဖြစ်တဲ့ဝန်ကြီးချုပ်ပရယုကအဲ့ဒီကိစ္စကိုခပ်ပြုတ်ပြောပဲခြင်တွေခဲ့တာဖြစ်တယ်။ဘာကြောင့်လဲဆိုတော့အဲ့တုန်းကပရယုအစိုးရသည်စစ်ကောင်စီနဲ့ပုံပြီးနှိကတ်တယ်ဆိုတဲ့အမြင်တွေရှိတာဖြစ်ပါတယ်။ဆိုတော့ဒီနေ့လက်ရှိအစိုးရကတော့အဓိကအစိုးရနာကပါလဲဆိုတော့မြန်မာစစ်ကောင်စီအနေနဲ့ဒီမြဝတီကိုဘုံကျဲတိုက်ခိုက်မယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်။ဘုံကျဲတိုက်ခိုက်နိုင်သလားဆိုတဲ့ကိစ္စအဲ့လိုဖြစ်ခဲ့ပြီးဆိုရင်တော့လူပေါင်းသိန်းနဲ့ချီပြီးတော့မြဝတီကနေပြီးတော့မဲဆောက်ကိုချွေလာကြမယ်လို့ကျွန်တော်တို့တွေ့ရမှာဖြစ်တယ်ကျွန်တော်တို့တွေ့ရမှာဖြစ်တယ်အဲ့ဒီဟာတွေကိုထိုင်းကဘလောက်ကြိုပြီးပြင်ထားလဲဆိုတော့ကျွန်တော်ဘက်ကကျွန်တော်တို့ဘက်ကမေးခွန်းထုတ်ရမယ်ထင်ပါတယ်။ဆိုတော့မြန်မာအဲ့တော့ဒါပေမဲ့တခုထူရတာတော့ဘောနော်ဒါကျွန်တော်ထိုင်းဆိုတာကိစ္စကိုကျွန်တော်ပြောတာပါဒါပေမဲ့မြန်မာအရေးမှာတော့လက်ရှိထိုင်းဆိုရကို check and balance လုပ်နေတာကတော့ထိုင်းမီဒီယာတွေနဲ့ထိုင်းတိုက်ခန့်တွေပဲဖြစ်ပါတယ်သူတို့ကတစ်ချိန်လုံးမေးခွန်းထုတ်နေတယ်ထိုင်းဆိုရအလုပ်ရကိုမျက်စိတောက်ထောက်ပြီးကြည့်နေတာကျွန်တော်တွေ့ရတယ
်ပြီးခဲ့တဲ့ရပန်းကဆိုလို့ရှိရင်လည်းဟလာဒီမဲဆောက်ကိုဒီမြန်မာစစ်တပ်စစ်ကောင်စီရဲ့လေရင်စိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းအကြီးအကျယ်မေးခွန်းထုတ်ခံရတယ်။အခုလောလောဆယ်ဒီမြန်မာဘက်ကနေပြီးတော့ထိုင်းဘက်ကိုထွက်ပြေးခိုလုံမှုကြိုးပမ်းနေတဲ့စစ်သားတွေကိုလက်ခံမဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းလက်ခံမလာဆိုပြီးတော့ဒီအကြီးအကျယ်မေးခွန်းထုတ်နေကြတာတွေကိုရင်ဆိုင်နေရတာပေါ့လေ
။အဲ့တော့အခုတကယ်လို့များမြန်မာဘက်ကနေပြီးတော့မြန်မာဘက်ကနေပြီးတော့ထိုင်းဘက်ကတဆင့်အခုကလက်နက်ချထားတဲ့သူတွေကိုပြန်ပို့ပါဆိုတော့မှကျွန်တော်ထင်တယ်ထိုင်းပြည်သူပြည်သားတွေနဲ့ထိုင်းမီဒီယာနဲ့ထိုင်းတိုက်ခံတွေကလက်ခံမှာမဟုတ်တော့ဘူးဆိုတော့ထိုင်းအစိုးရမြန်မာအရေးကိုတော်တော်ကိုသတိထားပြီးဂိုင်တွေနေရတယ်လို့ကျွန်တော်တော့မြင်တယ်ဆိုတော့ဘာကြောင့်လဲဆိုတော့ဒီထိုင်းအစိုးရရောမြန်မာစစ်ကောင်စီကိုဘက်ကိုလိုက်ပြီးကူညီနေတာမျိုးတွေရှိလားဆိုတော့မေးခွန်းတွေမျိုးကိုလည်းအထူးသဖြင့်ဟလာအတိုက်ခံဖြစ်တဲ့အင်အားကြီးအတိုက်ခံဖြစ်တဲ့ Move Forward Party ကနေပြီးမေးခွန်းထုတ်နေတာဖြစ်တယ်ဆိုတော့ကျွန်တော်တို့အရင်တုန်းက1990နဲ့1990မှာဖြတ်သန်းခဲ့ရတယ်။ကာလတွေမှာကျွန်တော်တို့ကြုံပြရတဲ့ထိုင်းတိုက်ခံတွေလုံးဝမတူတာကျွန်တော်တွေ့ရတယ်။ဒီနေ့ထိုင်းတိုက်ခံတွေကဟလာမြန်မာအရေးကိုချက်နဲ့လက်နဲ့ဆွေးနွေးနိုင်တယ်လို့မျိုးကွန်းထုတ်နိုင်တာတွေ့ရတယ်။မြန်မာအရေးနဲ့ပတ်သက်ပြီးပို့ပြီး world inform ဖြစ်တာကိုကျွန်တော်တွေ့ရတာဖြစ်ပါတယ်။ဒါဟာစိတ်ဝင်စားဖို့ကောင်းတယ်။နောက်ပြီးတော့ထိုင်းမီဒီယာတွေကလည်း 1027ပြီးတော့အခုမြဝတီကိစ္စတွေမှာဆိုရင်လေအနေရောညရောအသေးချမြန်မာမြန်မာပြည်နဲ့ပတ်သက်တဲ့အရေးကိုတေချာ cover လုပ်ပေးတာကျွန်တော် cover လုပ်တော့ကျွန်တော်ပြရတာဖြစ်ပါတယ
်ဆိုတော့ကျွန်တော်တို့ဒီအခြေအနေခင်းကျင်းတဲ့ပတ်သက်ပြီးတော့အံ့ဩစရာတွေဘာတွေဆက်ပြီးတော့ကြုံနိုင်မလဲ
အံ့ဩစရာတွေအဲ့ဒါပြောတာပဲအထဲမှာရှိတဲ့မြေပြင်မှာရှိ dynamic ကအရင်ပြောင်းတဲ့အခါကျတော့အာကျွန်တော်တို့သတင်းသမားတွေတော်မှာကျွန်တော်နေ့စဉ်သုံးသက်ချက်တွေကျွန်တော်လောက်ရတာဖြစ်တယ်ဆိုတော့မြန်မာအရေးကိုစောင့်ကြည့်နေတဲ့သူတွေပဲဖြစ်ဖြစ်အရန်ကုန်မှာထိုင်နေတန်တမန်ဖြစ်ဖြစ်ဘန်ကောက်မှာရှိတဲ့တန်တမန်တွေဖြစ်ဖြစ်သူတို့ရဲ့ဒါအလွန်ကုန်မြန်ဆန်တဲ့ပြောင်းလဲမှုတွေကိုနေ့စဉ်အပတ်စဉ်တွေ့နေရတာဖြစ်ပါတယ်အဲ့တော့ကျွန်တော်ဒီတစ်ပတ်အတွင်းမှာအနေပြီးတော့ drone နဲ့တိုက်တာကိုကျွန်တော်တွေ့ရတယ်ပြီးတော့တောင်ပိုင်းမှာလည်း drone နဲ့စစ်ကောင်စီထိပ်ပိုင်းနေထိပ်ပိုင်းကောင်းဆောင်တွေချို့တိုက်ခိုက်တယ်ဆိုတဲ့သတင်းတွေထွက်ရှိလာတယ်ဒီနေ့ဆိုမှကျွန်တော်တို့မြဝတီကြာပြီဆိုတဲ့သတင်းတွေကိုကျွန်တော်တို့ဒီနေ့ cover လုပ်ရတယ်အဲ့တော့အပြောင်းလဲတွေကိုကျွန်တော်တို့ခံမှန်းလို့မရတော့ခံမှန်းခက်တယ်ရှေ့တစ်ပတ်ဘာတွေဖြစ်မလဲတကြံတွင်းမှာဘာတွေဖြစ်မလဲပေါ့နော်အဲ့ဆိုရင်ကျွန်တော်တို့ရင်တော့နေပြည်တော်ကိုတိုက်ခိုက်နိုင်မှာမလားဆိုတဲ့မိန်းကုန်းနဲ့ကျွန်တော်ထုတ်ခဲ့ဘူးလေဟာလားအနေပြည်တော်မှာရှိတဲ့အာဂျမားတွေအကောင်းဆုံးခေတ်အမီဆုံးဂျမားတွေကိုဆင်ထားတဲ့နေရာကိုဒီဘက်ကဝင်တိုက်နိုင်တယ်ပေါ့ဆိုတော့အခုနေပြည်တော်မှာတကြံလုံမယ်ဆိုရင်တော့မှစစ်ကောင်စီကခေါင်းဆောင်တွေအဲ့ဒါကြံရေကစိုင်းနဲ့ကောင်းကင်ကိုမော်ကြဲမဲ့အခြေအနေမျိုးအခြေအနေမျိုးရောက်နေပြီလို့တော့ကျွန်တော်ပြောလို့ရပါတယ်
။ဟုတ်ကဲ့ကွန်ဆော့ကျေးဇူးတင်ပါတယ်
။ကျေးဇူးတင်ပါတယ်ကိုကျော်ပါ
။ဟုတ်ကဲ့အခုနားဆင်ကြရတာကတော့အေယော်ဒီသတင်းဌာနကပတ်စင်တင်ဆက်နေတဲ့အက်ဒီတာစကားဝိုင်းအစီအစဉ်ဖြစ်ပါတယ်။အခုလိုနားဆင်ပေးခဲ့ကြသူတွေကိုလည်းလက်ရှိကြုံတွေ့နေကြရတဲ့အခက်အခဲအကျက်အတဲတွေကြကမြန်ဆုံးလွတ်မြောက်ကြပါစေလို့ဆုမွန်ကောင်းတောင်းပေးပါရခင်ဗျာ